ဒီနှစ်ထဲကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေမမိတ်ဖွဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်ကျွန်တော်ကတော့ဇော်ချက်ပါနိုဝင်ဘာလရဲ့ကျင်းပမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတချို့ကမမိတ်ဖွဲ့ရှင်ပြိုင်မှုပြင်ဆင်နေတဲ့အတွက်ရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရဖွဲ့စည်းရေးမှာအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီအတွက်စိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအသိုင်းအဝန်းနဲ့အကြက်ခတ်တွေကခန့်မှန်းနေကြပါတယ်။ဝနိုင်ငံရေးပါတီ၃ခုကိုအခြေခံထားတဲ့ဝအမျိုးသားပါတီ၊ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ၊ရခိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် ALD ၊ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD မွန်ညီညွတ်ရေးပါတီ MUP တို့လိုတိုင်းဒေသနိုင်ငံရေးပါတီတွေပေါင်းစည်းထားတဲ့နိုင်ငံရေးအင်အားစုတွေရွေးကောက်ပွဲမှာရှင်ပြိုင်မှုပြင်ဆင်နေကြတာပါကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုဥက္ကဋ္ဌနှင့်ဦးကွမ်ကောင်အောင်ခန်းကတော့ထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးတွေဖြစ်ဖို့အစိုးရထဲမှာတိုင်းဒေသနိုင်ငံရေးအင်အားစုတွေပါဝင်ခွင့်ရဖို့ရည်ရွယ်တယ်လို့ပြောပါတယ
်ဒီတိုင်းဒေသပါတီရဲ့အနေနဲ့တော့ရွေးပေါင်းဖြစ်ဖို့ကိုရီးယားနဲ့ကျွန်တော်ပြင်ဆင်နေပါတယ်ရွေးပေါင်းဖြစ်စေချင်ပါပါလို့လေဆိုတော့ဒီပါတီတစ်ခုလုံးကိုပြန်ပြီးမှရွေးမယ်ဆိုရင်ဒီကျတော်လင်ကအတွက်ခုချိုးကိုတိုးတက်ငင်းချမ်းရေးရဖို့ဒါကြောင့်မြန်ပေါင်းဆိုးရကိုဖွဲ့ရမယ်ဆိုတာကိုကျွန်တော်ခင်ဗျာဒီမှာစူးစမ်းနေတဲ့အချိန်ဖြစ်ပါတယ်
တိုင်းဒေသနိုင်ငံရေးအင်အားစုတွေကြမှာတော့ NLD ရသအစိုးရအာဏာရလာပြီမဲ့ပြည်တွင်းငင်းချမ်းရေးအပါအဝင်တိုးတက်မှုတိတိတတ်တာမမြင်ရဘူးဆိုပြီးအားမလို့အားမရဖြစ်နေကြသလိုနိုင်ငံရေးမှာပုံမပါဝင်ခွင့်ရဖို့လဲမျှော်လင့်နေကြပါတယ်ဒီလိုအခြေအနေမျိုးမှာတိုင်းရင်းသားအင်အားစုတွေနဲ့တင်းမြတ်ရေးအတွက် NLD ကစဉ်းစားတင်တယ်လို့လဲတိုင်းရင်းသားမဟာမိတ်ဖွဲ့ UNDP အဖွဲ့ဝင် UNDP ပါတီဥက္ကဋ္ဌဒေးဗစ်လာမြေကပြောပါတယ
် NLD ကိုထောက်ကလည်းဒီတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ကိစ္စပေါ်မှာသူတို့ဆက်ဆံကျဲတယ်ပေါ့နော်ဒီညတော်တွေမှာပေါ့နော်အမျိုးသားညီညွတ်ရေးပုံစံမျိုးတော့ဘယ်သူမှမဖြစ်နိုင်ဘူးအဓိကပြည်နယ်တွေမှာ NLD တွေကနောက်ထပ်ပြီးတယ်ဟာလားသူဒီမှာဝင်ပြန်ပြီးတော့တိုင်းရင်းသားတွေနဲ့အတူအတန်းတွေဒီညှိနှိုင်းကြီးဖောက်ရမယ်ဆိုရင်တော့ဒါညီညွတ်ရေးတစ်ခုပြီးဆောက်လို့ရမယ်
ပြောင်စုရွေးကောက်ပွဲကော်မရှင်ရဲ့မနေ့ကညပိုင်းမဲဆန္ဒနယ်မြေစည်ရင်းကိုထုတ်ပြန်ရမှာတော့ပြည်သူ့လွတ်တော်မဲဆန္ဒနယ်330အမျိုးသားလွတ်တော်အတွက်ပြည်နယ်နဲ့တိုင်းအသီးသီးမှာအစုဖွဲ့နယ်မြေ12ခုစီနဲ့စုစုပေါင်းနေရာ168ခုရှိပါတယ်။တိုင်းနယ်ပြည်နယ်လွတ်တော်တွေအတွက်စုစုပေါင်း644နေရာနဲ့တိုင်းရင်းသားလူမျိုးမဲဆန္ဒနယ်29ခုသတ်မှတ်ထားပါတယ်။နိုင်ငံရေးပါတီ90ကျော်ရှင်ပြိုင်မဲ့ရွေးကောက်ပွဲအတွက်နေရာအတိအကျကိုတော့ကော်မရှင်ကမကြေညာသေးပါဘူး။ဒါပေမဲ့လည်းတိုင်းရင်းသားနိုင်ငံရေးပါတီတွေမဟာမိတ်ဖွဲ့ရှင်ပြိုင်မှုကြိုးစားလာတာတွေအပါအဝင်အာဏာရ NLD ပါတီအနေနဲ့ရွေးကောက်ပွဲမှာစင်ခေါ်မှုတွေကြုံရနိုင်တယ်လို့လည်းအကဲခတ်တွေကခံမှန်းနေကြတာပါနိုင်ငံရေးလေးလာလို့ဒေါက်တာရမျိုးသိန်းကတော့တိုင်းရင်းသားပါတီတွေနဲ့ပူးပေါင်းရတဲ့အခြေအနေမျိုးအထိကြုံရနိုင်တယ်လို့သုံးသပ်ထားပါဗျာ
ကျွန
်
တော်တို့နိုင်ငံရေးဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရာအစိုးရအပေါ်မှာအယုံကြည်မရှိတဲ့စိုးတင်တွင်းခွင့်မရှိတဲ့အတွက်ကြောင့်မလို့ညွန်ပေါင်းအစိုးရဆစ်ဆစ်ဖြစ်လာလို့တော့အလားလာမရှိဘူးလို့မြင်တယ်သို့တော်လည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့မိတ်ဖက်တိုင်းရင်းသားပါတီတွေကြားမှာညီနိုင်ဆွေးနွေးပြီးတော့ဖွဲ့စည်းတဲ့အမျိုးသားညီညွတ်ရေးအစိုးရပုံစံမျိုးတော့ဖြစ်လာနိုင်တယ်လို့မြင်ပါတယ်
ရခိုင်မျိုးသားဒီမိုကရေစီဖွဲ့ချုပ် AID ရဲ့အထွေထွေအတွင်းရင်းမှုဥမျိုးကျော်ကလည်းရွေးကောက်ပွဲနဲ့ရွေးကောက်ပွဲနောက်ပိုင်းလွှတ်တော်ထဲမှာပြိုင်ဆိုင်မှုတွေအားကောင်းလာနိုင်တယ်လို့လည်းမြင်ပါတယ်
။လွှတ်တော်ဆင်းမှာကတော့အဲ့ဒီညွန်ပေါင်းဆိုတာနဲ့ပါတီတွင်ပြိုင်မှုဒီ policy ပြိုင်မှုတို့ရဲ့အကျိုးကျေးဇူးရှင်တန်မှုတွေရှိတာတဲ့အတွက်မှာမတူညီတဲ့အခြေခံကြတော့လေအဲ့ဒီအချင်းမရှိကြတော့ဘူးလေဖြစ်ကောင်းဖြစ်နေတာဘုံတော့တရားပြုရရှိပြီးတော့အဲ့ဒါကတော့အခုရမယ်2020မဲရလာပေါ်ပေါ့ဒီကြရတယ်ရပါမ
ယ်ရွေးကောက်ပွဲတွေကိုနိုဝင်ဘာလမှာပုံမှန်အတိုင်းကျင်းပသွားဖို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပေမဲ့ COVID-19 ကရောဂါအနေရဲ့ကြောင့်စီယုံရေးလုပ်ငန်းတွေမှာအကန့်အသတ်တွေကြုံနေရသလိုတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေရကြောင်းရွေးကောက်ပွဲလွတ်လပ်ပြီးမျှတမှုရှိပါမလားဆိုတဲ့အပေါ်မှာလည်းနိုင်ငံရေးပါတီတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့တာပါ